NCA ခေါ်အပြည့်ရဲ့စာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်တချို့စီကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံဒုတိယအကြိမ်တက်ရောက်ဖို့အတွက်ဖိတ်ကြားစာတွေရောက်ရှိနေပြီဖြစ်ပါတယ်။ညီလာခံမတိုင်းမီက NCA လက်မှတ်ရေးထိုးပွဲရှိကြောင်းသတင်းတွေထွက်ပေါ်နေတဲ့ UNFC အဖွဲ့ဝင်လက်နက်ကိုင်အဖွဲ့တွေဟာလာမယ့်ရက်ပိုင်းမှာအစည်းအဝေးပြန်လည်ကျင်းပပြီးဆုံးဖြတ်မဲ့အခြေအနေလည်းရှိပါတယ်။21ရာစုပင်လုံမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်လာမဲ့အခြေအနေနဲ့ပတ်သက်ပြီးတော့ VOA သတင်းတော်ခူမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပြည်တော်စုငင်းချိုင်းညီလာခံ21ရာစုပင်လုံဒုတိယအကြိမ်ကျင်းပဖို့၄ရက်အလိုမှာညီလာခံတယောက်ဖို့အတွက်ဖိတ်ကြားတာတွေစတင်ခဲ့ပြီး NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်မီးထိုးသေးတဲ့ UNFC အဖွဲ့ဝင်တချို့ကဖိတ်ကြားစာလက်ခံရရှိကြောင်းပြောပါတယ်။ကီနီမျိုးသားတိုးတက်ရေးပါတီ KNPP ကဖိတ်ကြားစာကိုဒီကနေ့မနက်မှာရရှိကြောင်းအဖွဲ့ရဲ့အထွေထွေတွင်ရင်မှုဥရွှေမျိုးတန်းကအခုလိုပြောပါတယ
်။ဒီကောင်တို့ကျွန်တော်တို့အခုပဲရောက်ပါတယ်။ခဏလေးမှရောက်ပါတယ်။ဟိုလေသူတို့အထူးဖိတ်ကြားလို့သူဟိုလိုခေါ်တယ်အထူးဖိတ်ကြားလို့ဆိုရင်ပိုက်တယ်နည်းတော့ဖိတ်ပါတယ်
။ညီလာခံတက်မတက်ကိုတော့လာမဲ့ UNFC အစည်းအဝေးမှာပူးပေါင်းဆုံးဖြတ်သွားမယ်လို့လည်းဥရွှေမျိုးတန်းကပြောပါတယ်
။ကျွန်တော်တို့ကတော့ဒီပါလေ။ကပ်ပေါင်းစီလေကပ်ပေါင်းစီအဆုံးဖြစ်တော့ဒီ US ကပ်ပေါင်းစီအဆုံးဖြစ်ပုံတည်းရောကျွန်တော်တို့ဆုံးဖြတ်နေတယ် US ကပ်ပေါင်းစီကလည်းတကယ်လို့ဒါလက်ကျန်ခေါ်ပေးစီလေဆိုတော့ဒီ US ပစ်ဆက်တော့ထားဖို့ဘူးဒီကတော့ကျွန်တော်တို့ဒါဟိုဆုံးဖြတ်မှာဖြစ်ပါတယ
်အခြား UNFC အဖွဲ့ဝင်ဖြစ်တဲ့ Lao Democratic Union LDU ကတော့ညီလာခံဖွင့်ပွဲနဲ့ညစာစာပွဲတက်ရောက်ဖို့ဖိတ်ကြားစာကိုရရှိကြောင်းအဖွဲ့ရဲ့ဒုဥက္ကဋ္ဌဦးစော်လမွန်ကပြောပါတယ်
အဲ့မဲ့လေယနေ့ဒီတော့ဒီဗီဒီယိုကြည့်ပြီးမှခလုံးမှာပေါ့ကျွန်တော်စိတ်ပြန်နေမှာတော့အဆောက်အဦကြီးကဝင်ရနေပိုင်းမှာဖိနိုင်ဆက်ဆောင်စားဖို့ရှိတယ်ပဲဒီလိုမျိုးပါတယ်ကျွန်တော်လည်းမရဘူးတကယ်လို့စိတ်ပြန်နေတော့ဒီရုပ်ရှင်စီးရှိတယ်စီးရစက်ချမ်း
မွန်ပြစ်သက်ပါတီ NMSP ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားတာမရှိခဲ့ပါဘူး UNFC အဖွဲ့မှာတိုင်းဟင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်ပြီးလောလောဆယ်ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ဝါမျိုးသားအဖွဲ့ချုပ် WNO တို့ကနှုတ်ထွက်စာတင်ထားတာဖြစ်ပါတယ်။ကြံအဖွဲ့၅ဖွဲ့ကတော့ NCA လမ်းကြောင်းအတိုင်းသွားဖို့ဆုံးဖြတ်ထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကတော့ UNFC အဖွဲ့ဝင်တွေအနေနဲ့ NCA လမ်းကြောင်းအတိုင်းသွားမယ်ဆိုတဲ့ဂတိကဝတ်ကိုလက်မှတ်ရေးထိုးရင်းပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးကိုကိုယ်စလေအဖြစ်တယောက်နိုင်ကြောင်းကိုငင်းချင်းကော်မရှင်ဘက်ကတင်ပြခဲ့ကြောင်းနဲ့ KNPP ဘိုးကော်မတီကဒီကတိကဝတ်ကိုလက်မှတ်မြေထိုးဖို့ဆုံးဖြတ်ထားကြောင်းလည်းသတင်းတွေထွက်ပေါ်ခဲ့ပါတယ် UNFC ရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာကတော့ညီလာခံမှာလေးလာသူဒါမှမဟုတ်အထူးအဲ့တဲ့အဖြစ်ဖိတ်ကြားပြီးဆွေးနွေးခွင့်မရရှိရင်တယောက်မှမဟုတ်ကြောင်းလည်းပြောဆိုထားပါတယ် NCA လမ်းကြောင်းပြင်ပကနေအစိုးရနဲ့ဆွေးနွေးဖို့ပြင်ဆင်နေတဲ့ WSA ဝါတပ်ဖွဲ့ဦးဆောင်တဲ့တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့ကတော့သူတို့ခုနှစ်ဖွဲ့ပါဝင်တဲ့ကော်မတီကိုဖိတ်ကြားလာရင်21ရာစုပင်လုံကိုတက်ရောက်ဖို့အစဉ်အသင့်ရှိကြောင်းကြေညာချက်ထုတ်ပြန်ထားပါတဲ့ TNLA ခေါ်ပလောင်တပ်ဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့သူတို့အဖွဲ့ကိုတီးတန့်ဖိတ်ကြားတာမရှိကြောင်းအဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးတက်အိုက်ကျော်ကပြောပါတယ
်ဒီမှာတော့မရှိဘူးဒီဝါပေရုံလာရောလာမြာလာမတည်ဘူ
း UWSA ကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူးဒီလ24ရက်နေ့ကနေ28ရက်နေ့အထိကျင်းပမဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံဒုတိယအစည်းအဝေးကိုကိုယ်စားလှယ်စုစုပေါင်း900လောက်ကိုဖိတ်ကြားထားတာဖြစ်ပါတယ်